ဒီရပိုင်းကပဲမူဆက်မျိုးလည်ကောင်းတဲ့လူစီကားတဲ့နေရာတွေမှာအငှားကိုဝင်ဆောင်မျိုးသမီးအလို့ရှိသည်ဆိုတာနဲ့တရုတ်အမျိုးသားနဲ့အိမ်အောင်ပြုရန်ဖိတ်ခေါ်စာဆိုတဲ့ကြော်ညာတွေကိုတရုတ်မြန်မာနှစ်ဘာသာနဲ့ကတ်ထားတာပါအငှားကိုဝင်ဆောင်မှုစိတ်ဝင်စားတဲ့မျိုးသမီးတွေအနေနဲ့လက်ခံရရှိမဲ့ငွေပမာဏနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုလည်းဒီကြော်ညာမှာထည့်သွင်းထားတာတွေ့ရပါတယ်တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မှာရှိတဲ့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးရေးဌာနရဲမှုကြော်ညွှန်းကတော့ဒါဟာလူကုန်ကူးမှုဖြစ်တဲ့အတွက်ဖော်ထုတ်ရေးယူနိုင်မှုစပြီးတော့ဆောင်ရွက်နေပြီလို့ RFA ကိုပြောပါတယ်
။ကျွန်ညာရဲ့ပတ်သက်တဲ့ဒါတွေလုပ်တယ်ဆိုတော့ကျွန်တော်တို့ကတို့ရဲ့ကျွန်ညာကတ်တဲ့လူဆိုလားတော့တို့ဒီကျွန်ညာတွေတော့ခရိုင်ရဲ့ဘက်ကဒီမှာရှိတဲ့ဌာနဆိုင်ရာတွေလည်းအဲ့ဒါတွေလိုက်ပြီးတော့ပြေးတာပေါ့။တို့တို့ကတော့ခရိုင်နဲ့ကျွန်တော်ခရိုင်တာမတောင်းစီတဲ့လူတွေကြီးစာကတ်တဲ့လူကျွန်တော်လိုက်ပြီးတော့စောက်ကြည့်တာပေါ့။ဒီရေရောစကားလေးကတော့ဘာလို့ဘာပဲဘာလို့ဒီစစ်စစ်ကဘူးကခိုင်းနေပါ냐ဘာလို့အဲ့လိုစဉ်းစားမလို့အဲ့လိုလုပ်လို့လည်းရှိတယ
်အရင်၄လလောက်ကလည်းအခုလိုပဲကြော်ညာတွေကတ်တာရှိခဲ့ပြီအခုဒုတိယတစ်ခေါက်ကတ်တဲ့ကြော်ညာတွေမှာရေးသားထားတဲ့စာတွေနဲ့အရင်တစ်ခေါက်ကတ်တဲ့ကြော်ညာတွေပေါ်ကစာတွေအားလုံးကအတူတူပဲဖြစ်တယ်လို့လည်းရဲမှုကြော်ညွန်ကပြောပါတယ်ကြော်ညာထဲမှာအငှားကိုဝင်ဆောင်ပေးရမယ်အမျိုးသမီးတွေအနေနဲ့ကိုဝင်ဆရှိတဲ့အချိန်ကနေမီးဖွားပြီးသည့်အထိတလားကိုတရုတ်ယွမ်ငွေ 13,000 မြန်မာငွေနဲ့ဆိုရင်23သိန်းနဲ့ဆယ်လားဖြစ်တဲ့အတွက်သိန်း230ရရှိမယ်လို့လည်းမက်လုံးပေးထားတာတွေ့ရပါတယ်။ဒီကြော်ညာမှာပါတဲ့ကုမ္ပဏီရဲ့ဖုန်းနံပါတ်တွေကိုလည်းစုံစမ်းထားတယ်လို့ရဲမှုကြော်ညွှန်းကပြောပါတယ်
။ဆက်ပြီးကျွန်တော်ဆက်ပြီးဝီချက်နဲ့ကျွန်တော်အထားတယ်။ဝီချက်နဲ့လည်းအထားပြီးတော့မှစုံစမ်းတော့ပေါ့တော့။ကျွန်တော်တို့ခေါ်တဲ့အခါကျတော့ဖုန်းနေရာကိုတရုတ်ငွေတို့ကပြောတာ။ဖုန်းစလုံးတော့မကင်ဘူး။ဝီချက်တော့ကျွန်တော်လောဆယ်အထားတယ်
။ဝ
ီချက်ဆက်လို့ရဆိုတော့ဟိုအမျိုးသမီးဒီကောက်ဆုံးတဲ့သဘောမျိုးနဲ့ပေါ့နော်ဒီပြုစွာနာလေတဖို့နဲ့ကျွန်တော်မိတာဒါဟုတ်လွတ်ချင်တဲ့ညီညီလေးရှိတယ်ဒါဘလူပုံစံမျိုးနဲ့လည်းပါကြဆိုတော့အဲ့ဒါကိုကျွန်တော်ဆက်ပြီးတော့စုံစမ်းမှုတော့လုပ်ခါရှိပါ့
။ RFA ကလည်းကြော်ညာတွေမှာပါတဲ့ဖုန်းနံပါတ်တွေကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကြော်ညာထဲမှာတရုတ်ပြည်ကွမ်ကျိုးမြို့ဆိုတာပါရှိတဲ့အတွက်တရုတ်ပြည်နယ်ဆက်ရွှေလီမြို့ BLO နယ်ဆက်ဆက်ဆံရေးရုံးနဲ့လည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့ရဲမှုကြော်ညာကပြောပါတယ်
။ဒီကောက်ကိုကျွန်တော်နှစ်နိုင်ငံပေါ့နယ်ဆက်ဆက်ဆံရေးပေါ့PLU ရုံးပေါ့နော် PLU ရုံးလေကျွန်တော်ကတောင်းကြလာပို့ထားတယ်။ဒီနိုင်ငံကလည်းဒီဒီလိုကခွင့်ပြုတော့တာမရှိဘူး။ဒီမနိုင်ငံကလည်းအဲဒါမျိုးကငွေဆောင်တဲ့ဝန်ဆောင်မှုဒုဒုတပွဲစားတွေကိုအရေးကြီးတာရှိတာပေါ့နော်။ကိစ္စကဒီနေ့အဖြစ်ပြောဆိုဒီမှာလူလူတွေကိုသိခါကိုလည်းဒီကန့်ကျွမ်းသွားစီတယ်။နောက်တစ်ခါဒီနိုင်ငံကိုသိခါကိုလည်းချက်စီနေတဲ့တို့ကြောင့်မို့နော်ဒါဟုအများဆုံးစုံစမ်းဖို့တို့ရည်ရွယ်ပြီးလို့ဆိုတော့ကျွန်တော်တို့က PLU ကိုတောင်းကြလာတာပါ။ဒီဖုန်းနေနဲ့ပတ်သက်ပြီးတော့မှချီလီပီရလို့သူတို့ရုံးထိုင်ဖုန်းနေနဲ့ဆက်ပြီးတော့မှသူစုံစမ်းတော့သူဆက်လို့အောင်ဆိုတော့တောင်းပြန်ကြပြီလို့သူတို့ပြောပါတာ။ပြေလူကနေသူပြန်လာပဲပေါ့နော်။အဲ့ဒါသူတို့ဒူစာပို့တာကကျွန်တော်တို့ကဒီစာနဲ့ပတ်သက်ပြီးတော့ဆက်တူပြီးမှစုံစမ်းပြီးမှပါကြပါနော်။ဒါသူကတော့ဒီစာကိုသူတို့နိုင်ငံထဲမှာတရားကိုခုထူတာဘုန်းတော်ကကျွန်တော်ဒါလိန်လို့ခေါ်တဲ့စာလို့သူကအဲ့လိုပြောတယ်ကွာ။ဒါလိန်လာပဲဒါဟိုတိအောင်ပေါ့နော်။ဒီစာနဲ့စုံစမ်းပြီးတော့သူတို့ပြောတယ်
လုံးလုံးစဲမျိုးကံတွေချားမှာတော့ဒီကြော်ညာစာရွက်တွေနဲ့ပတ်သက်ပြီးဒေါသထွက်နေကြတယ်လို့လည်းမူဆယ်မျိုးကံကျူးနာလူမှုကူညီရေးအသင်းဦးတောင်းထွန်းကပြောပြပါတယ်
။အရင်၃လလကလည်းကက်တာတွေတွေ့ပြီးရဲ့နောက်ထပ်ကက်တာကတော့တိတ်မကြသေးခင်ကကက်ထားတာ။ဆိုတော့စာရွက်တွေအစ်စ်ဖဲရှိသေးတယ်။အခုဆိုလို့ရှိရင်ဒါပြည်တော်စုလမ်းမကြီးပေါ့ဗျာ။နောက်မျိုးလေကောင်တက်တဲ့နိုင်စင်သားအကြီးဗျာ။ဓာတ်တိုက်ကလူပင်ခွေးနေပါဗျာ။ဒါကြီးကပေါ်တင်ဖြစ်လာပြီလေ။အရင်ကတော့ကက်တာခိုးချောင်ခိုးဝဲကက်တာကျွန်တော်တို့ကဒါသတိမဲ့လားစော်ကားလို့ဖြစ်နေပြီဗျာ။သူရစိတ်တို့နဲ့အကုန်ဆုတ်ပြတ်ဖြစ်တယ်ကျွန်တော်လည်းဆုတ်ပြတ်ဖြစ်ခဲ့တယ
်ပြီးခဲ့တဲ့တောက်ကြဒီဇင်ဘာလ9ရက်နေ့ကပဲအမေရိကန်ခြေဆိုင် John Hopkins တက္ကသိုလ် Bloomberg ပြည်သူ့ကျန်းမာရေးကျောင်းနဲ့ထိုင်းနိုင်ငံခြေဆိုင်ကချင်မျိုးသမီးအဖွဲ့ KWAT တို့ပူးတွဲပြီးတော့သုတေသနပြုထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမြောက်ပိုင်းကအမျိုးသမီး9500လောက်ဟာတရုတ်နိုင်ငံမှာရောင်းစားခံနေရပြီးတရုတ်မျိုးသားတွေနဲ့အလိုမတူပဲလက်ထက်ရတာကလေးမွေးပေးရတာတွေရှိနေတယ်လို့ဖော်ပြခဲ့ပါတယ်။ဒီပြဿနာရဲ့အဓိကအကြောင်းရင်းဟာပြည်တွင်းစစ်ကြောင့်ဖြစ်ပြီးကချင်ပြည်နယ်ကစစ်ပွဲတွေရပ်တန့်နိုင်မှသာမြန်မာမျိုးသမီးတွေတရုတ်ပြည်ကိုရောင်းစားခံနေရတဲ့အခြေအနေတွေအဆုံးသတ်နိုင်လိမ့်မယ်လို့လည်းထောက်ပြခဲ့ပါတယ်ရှင်။